မြန်မာနိုင်ငံရဲ့အကျဉ်းဆောင်တွေထဲမှာအကျဉ်းသားဥယျာဉ်ဟာရှိတဲ့ပမာဏထက်နှစ်ဆပိုပြီးများနေတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPBB ကပြောဆိုလိုက်ပါတယ်။အကျဉ်းဆောင်တွေထဲမှာတရားရင်ဆိုင်နေရာစဲအချုပ်သားအရေးအတွက်ကများပြားနေပြီးတော့တာမန်မွေးဇေဝမှုနဲ့ဖမ်းဆီးခံထားရသူတွေကအဲ့ဒီထဲကမှတဝက်နီးပါးလောက်ရှိနေတယ်လို့AABB ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ဒီအကြောင်းကိုတော့ AABB ရဲ့အစီရင်ခံစာထုတ်ပြန်ပွဲမှာကိုယ်တိုင်သွားပြီးသတင်းယူထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုထက်အောင်ခန့်ကရန်ကုန်မြို့ကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံကအကျဉ်းဆောင်နဲ့လုံခြုံရေး93ခုမှာအကျဉ်းသားဦးရေ9000ကျော်ရှိနေပြီးရှိတဲ့ပမာဏ6000ကျော်ထက်ပိုများနေတယ်လို့ AABB ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်အကျဉ်းသား6000ကျော်မှာမွေးဇေဝမှုနဲ့အကျဉ်းချနေသူကထောက်ဝါခံရှိနေပြီးဒီချက်ဟာထောင်နဲ့လုံခြုံရေးတွေမှာအကျဉ်းသားများပြားရတဲ့အဓိကချက်ဖြစ်တယ်လို့ AAPP အတွင်းမှကိုတိတ်နိုင်ကအခုလိုပြောပါတယ
်။ဒီအစီအစဉ်ကလည်းအဓိကပေါ်ကြတာရှိပါတယ်။ဒါကြိုင်မျိုးနဲ့အဓိကပေါ်ကြတာရှိပါတယ်။ဒီကောအပြည့်ကိုရှိနေ။ကျွန်တော်အစီအစဉ်မှာခုနပြောတဲ့တိတ်နီးနီးရှိနေတဲ့အချိန်မှာမွေးဇေဝမှုနဲ့50ကျော်ဆိုတဲ့ကတည်းကတော်များပါတယ်။အချို့ကဆိုင်ရလည်းမရှိပါဘူး။အဲ့ဒါကိုဆောက်ထားတယ်။ထားနေတဲ့လူကြီးရဲ့တဝက်လောက်ပဲအခြေတော်ပေါ်မှာရှိပါတော့။ကျွန်တော်တို့ကခုဖြစ်နေတာကမနေ့တနေ့ရတာမနေ့ရတာ။ဆန္ဒမိုးအောင်ရှိတယ်။ဆိုတော့လက်ဝယ်ကြေးကြီးရဲ့ကိစ္စကတော့ခက်ခဲနေကြပါလေ။ကျွန်တော်တို့ကားစီးလိုက်မိတဲ့အခါမှာကျွန်တော်တို့ကတိုက်ရှင်းနေဖြစ်ပါလေ။အေးတဲမှာမိတဲ့ကိစ္စတော့မှတကုတ်မြုပ်တဲ့လက်ပဲမှာအေးတဲမှာမိတာနည်းနည်းတော့မဟုတ်ဘူး။တိုက်ရှင်းနေဖြစ်ပါလေ။သဘောကအဲ့လိုပြောတယ်လေဒီကဘွယ်တိတ်ကြီးရဲ့ခေါင်းကနည်းနည်းဘာဘာမဆုံးတော့သုံးကြတာတော့ဆက်ကုန်နေဆက်ကုန်နေနေဖြစ်တယ်ပြောနေတာကဒီလိုပြဿနာဒီကြောင်အချင်းတော်တည်းမှာလူကြီးချူကြနေတဲ့ခေတ်ကဖြစ်ပါတယ
်မူရိဇေဝမှုအချင်းသား50ရာခိုင်နှုန်းပြင်အချုပ်ကြအချင်းသား100ရာခိုင်နှုန်းရှိနေတာကလည်းများပြားတဲ့ပမာဏဖြစ်တယ်လို့တစင်ကန်သာထုတ်ပြန်သူတွေကဆိုပါတယ်မြန်မာနိုင်ငံမှာလက်ရှိကျင်းလုံးနေတဲ့ပြည်မှုဆိုင်ရာကျင်းလုံးဥပဒေဟာနှစ်ပေါင်း30မီလီယံတက်တန်းရှိနေပြီးပြန်လည်ပြင်ဆင်နေတယ်လို့လည်း AAPP အဖွဲ့ရဲ့မှတ်တမ်းနဲ့သုတေသနတာဝန်ဟာကိုဇော်မိုးကထောက်ပြပါဗျ။
အဲ့တော့ကျွန်တော်တို့ဒီသဲဥပဒေတွေတောင်းပြရမယ်ဆိုရင်တော့ကျွန်တော်တို့ကကျွမ်းကျင်ကျင်းလုံးမှုတွေပေါ်မှာ189ခုနဲ့ကရေးသွက်ကြခံရတာဖြစ်တယ်။ပြင်ဆင်ချက်တွေလုပ်ထားတာရှိပါတယ်။ဒါပေမဲ့ပြင်ဆင်ချက်တွေဒီဂန်မှုတို့တူးထားတာလို့ထောင်းတန်းတွေကြောင်းထားတာလို့ဟိုကျွမ်းကိုနှစ်နဲ့ကြောင်းထားတာတော့တော့ပဲပါ။ကျန်တဲ့ဟာတွေကဒီလိုပါကြောင်းလဲထားတာမရှိဘူး။ဒါကြောင့်ဒါတွေကိုလည်းကျွန်တော်တို့ဖြစ်နေပြီကြံလဲပြုပြင်ဖို့လိုအပ်နေတာကိုတွေ့ရပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့လက်ရှိဖြစ်နေတဲ့ပြဿနာပါ။defamation လို့ခေါ်တဲ့အသေးစိတ်မှုပါ။ဓာတ်ဆုံးဖြစ်နေတဲ့ဟို telecommunication law လို့ဟာလို့နေကျွန်တော်ဖမ်းနေတာရှိတယ်။ဒါတွေကအရင်တော့လည်းမှလူကြီးပုံမျိုးပုံမှန်များပြားစေဖို့အတွက်တစ်ဖက်တစ်လမ်းကနေအထောက်ပံ့ပေးနေတဲ့ကိစ္စရဖြစ်ပါတယ်။ပြောက်ပြေနေမှာဖွင့်ဆိုမှုမတိကျတဲ့အတွက်လူတို့ interpret လုပ်ကြရပါတယ်အဲ့လိုမျိုးလူတို့ interpret လုပ်ပြီးတော့ fancy ထုံအောင်ထင်းထင်းထောင်ဆနေတာလည်းကျွန်တော်တို့တွေ့ရပါတယ
်အကျဉ်းသားများပြားချင်းရဲ့နောက်ဆက်တွဲစူးကြုံနေတဲ့ထောင်တွင်းလူ့ခွင့်ရေးချိုးဖောက်မှုရာဇဝတ်မှုများပြားပြီးရောဂါပိုးရပြန့်နှံ့နေတာတွေထောင်ဝန်ထမ်းတွေကမှတ်မှတ်တဲ့အတွက်ဝန်ထမ်းတွေအသက်အန္တရာယ်ဆုံးရမှုစတာတွေရှိလာနိုင်တယ်လို့အစီအကံကထုတ်ဝေသူတွေကထောက်ပြကြပါတယ်လက်ရှိမှာအကျဉ်းသားတွေများပြလာတဲ့အတွက်အာဏာပိုင်ကြီးဘက်ကတိုက်ဦးနဲ့တိုက်မျိုးမှာထောင်သစ်တိုးချဲ့လိုက်ပြီးအခုလိုတိုးချဲ့တာဟာစီမီတူနဲ့ကုသတာတာဖြစ်တယ်လို့ထောက်ပြပါတယ်။ဒီစီရင်ခံစားမှုတော့အိန္ဒိယနိုင်ငံတွေကထောင်နေပြီးအမေရိကန်၊ပါကစ္စတန်၊အိန္ဒိယအစရှိတဲ့နိုင်ငံတွေကထောင်နေမှာလူကြီးရွှေချနေတွေကိုလေ့လာပြီးထောက်ပြန်တာဖြစ်တယ်လို့လည်းအစီရင်ခံစားပြုစုတွေကပြောပါတယ်ခင်ဗျာ။